မြန်မာနိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းကတရိပ်ရိပ်မြင့်တက်လာနေပြီးအောက်ဆီဂျင်ပြတ်လတ်မှုတွေနဲ့တေဆုပ်မှုတွေပိုများလာတာကိုမြို့ကြီးတွေမှာပါတွေ့နေရပါပြီ။လိုအပ်လာအနေနဲ့အောက်ဆီဂျင်နဲ့လူနာကရင်တွေဖြည့်ဆည်းပေးဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေဘက်ကလည်းအလေးထားပြီးလုပ်နေပေမဲ့မြို့ကြီးတချို့မှာတော့အငင်းမမိတဲ့လောက်စပြီးတော့ဖြစ်လာနေပါပြီ။ဒီပြဿနာတွေကိုကျော်လွှမ်းနိုင်အောင်ဘယ်လိုလုပ်သင့်ပါသလဲ။မကြာခင်ကပြန်ပြီးတော့ဖွဲ့လိုက်တဲ့ COVID-19 ကာယရောဂါဆိုင်ရာအကြံပေးအဖွဲ့ရဲ့နာယကနဲ့ကျန်းမာရေးဝန်ကြီးဟောင်းဒေါက်တာဖေသက်ခင်နဲ့မန္တလေးပရဟိတမင်းကောင်ရှာဖွေကယ်ဆေးအဖွဲ့ကဥက္ကဋ္ဌဦးခင်မောင်တင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်။နားဆင်နေပါပြီ
။ဟုတ်ကဲ့မန္တလေးမြို့ကြီးမှာလည်းအောက်ဆီဂျင်နဲ့ဆေးရုံအလင်းမမီတော့ပဲတည်ဆုံးမှုမြင့်တက်လာဖို့ကိုဦးခင်မောင်တင်က
ဒီယောဂနဲ့ပတ်သက်လို့ကခုကလူတိုင်းကဖြားရင်အောက်ဆီဂျင်ထိုးကြတော့ပြန်တက်ဖို့ခဲရင်လည်းခုအဲ့လိုရင်းနဲ့ပဲနေစဉ်ပေါ့အိမ်ကြီးမှာလည်းတည်ဆုံးနေကြတယ်ကျေုံမှာလည်းမနေ့ကတော်တော်လေးတည်ဆုံးနေတယ်ပေါ့ဒီနေ့တည်ဆုံးမှုကအပြင်းမင်းကတန်တရားတွေတော့တွက်မယ်ဆိုရင်30ပတ်ချာလဲတော့ရှိမယ်ဗျအခုညကိုဆေးုံစီကနေသွားပုံနေဟိုမှာလက်မကန်တရားလက်မကန်ဖြစ်ပြီးတော့ကားပေါ်ရင်တည်ဆုံးတာက2ယောက်ရှိပါသေးတယ်အခုကျွန်တော်တို့လန့်ကူကြီးတောင်းလို့ခုညကိုစားရောက်ပြီးတော့ဆောင်ရွက်ပေးနေတယ်
ဒါအပြင်လက်ရှိကိုဗစ်တတရားလိုက်မှာကာကွယ်ကုသရေးအတွက်အစွန်းနှစ်ဖက်နဲ့ရင်ဆိုင်နေရပုံနဲ့ဖြစ်သင့်ပုံကိုလည်းဒေါက်တာဖေသက်ခင်က
လုံးဝမတော့တဲ့နဲ့သမိုင်းနဲ့အကြောင်းကိုကျွန်တော်ထုတ်ပြန်တာတွေမလိုက်နိုင်ပါနဲ့မကြောက်တဲ့လူတွေလည်းရှိတယ်လို့ဒါအကြောက်လုံးပြောအခုဆိုဟာ panic buying ပေါ့နော်ဒါလည်းဟိုဟာတွေဝယ်ဒီဟာတွေဝယ်ဆူအောက်ဆီဂျင်လေး concentrator တွေဝယ်ဆိုတော့မှန်ကတော့ဒီလိုမပါပဲနဲ့ကျွန်တော်ကဘာမှလုပ်လို့မရဘူးပညာရှင်တွေကြီးပဲလည်းလုပ်လို့မရဘူးအစိုးရကြီးပဲလည်းလုပ်လို့မရဘူးအားလုံးပါဝင်ဆောင်ရွက်မှဒီပြဿနာကိုအခိကိတ်အစအနာနေနိုင်ကြမြအနည်းဆုံးနဲ့ကျွန်တော်တို့ကြော်လွားနိုင်မှာပဲဖြစ်တယ်ပေါ့နော်အဲ့တော့ permanent ညမှာလေတမိုင်းနဲ့အကြမ်းမှုထမ်းတာကားလို့ဆိုတာထုတ်ပြန်ထားတဲ့လိုင်းနာဆိုင်ရန်ချက်လက်တွေကိုပြည့်စုံတဲ့လိုင်းနာဆောင်ရွက်ပေါ့ဗျာ
အဲ့ဒီတော့အခုတတိယလိုင်းစတက်လာတာကိုကြော်လွားနိုင်ဖို့အဓိကဘာလို့ပါလဲလို့မေယာမှာဥက္ကမောင်တင်ကဆက်ပြီ
းအဓိကတော့ကျွန်တော်တို့အောက်ဆီဂျင်ပေါ့ကျွန်တော်တို့ပထမလိုင်းဒုတိယလိုင်းမှာတော့ဒီလောက်ကြီးမဆိုးရဲအခုကအောက်ဆီဂျင်ထိုးထုတ်ကြသွားတာဟိုပထမကျွန်တော်တို့သေယူပို့ဆောင်ရင်းနဲ့မကောင်ကျွန်တော်တို့မှာအခုနောက်ထပ်လုပ်တစ်ခုကကြည်သူတွေရဲ့ညစဉ်ဖုံးဆက်ပြီးတော့အကူအညီတောင်းတော့ကျွန်တော်တို့ကအောက်ဆီဂျင်ဝယ်ပြီးတော့ကုလို့ကြည့်လာလည်းအခုမနိုင်ဘူးဘယ်မှဝယ်မရအဲ့ဒီအောက်ဆီဂျင်အိုးဝယ်မရတာအထက်ကိုပိုဆိုးနေတာကအောက်ဆီဂျင်လေကကျွန်တော်တို့ကအခု60ခုဒီလေတာပေါ့အဲ့ဒီဟာလေးနဲ့ကျွန်တော်တို့ကပြီးတော့အဲ့ဒီအိုးကြီးလည်းဘယ်မှဖြည့်လို့ဖြည့်ရမလဲတချို့ဆိုရင်အောက်ဆီဂျင်ကလိုင်ဘွက်တော့အပြတ်မခံဘူးအခုဆက်ယုံကြီးတွေကလည်းကျွန်တော်တို့ကဒီနေသွားပို့တယ်နောက်ရမှရတော့အဲ့ဒီမှာလေအောက်ဆီဂျင်တွေကဘလို့မှကိုမနိုင်မနေဖြစ်ပြီးတော့အပီသူတွေကဒီအောက်ဆီဂျင်ချမှုနဲ့ပေးဆုံးတာတွေကတော်တော်လေးများလာတယ်
ဒီနေရာမှာဇက်မာရင်နဲ့အာကစားဝင်ကြီးဒေါက်တာသက်ခိုင်ဝင်ဦးဆောင်ပြီးကြိုးပမ်းနေပေမဲ့စိန်ခေါ်မှုလည်းရှိနေပုံကိုဒေါက်တာဖေသက်ခင်က
ဇက်မာရင်နဲ့အာကစားဝင်ဌာနနဲ့သူလုပ်နိုင်တာဒီ secondary two ချက်ဖွင့်နေပေါ့နော်အဲမနေ့ကပဲမနေ့ကဇက်သက်ခိုင်ဝင်ပြောသွားတာပုံရဆက်လာပေါ်လိုက်တယ်ဒါနဲ့လက်ချက်ချင်းပြေးသွားတယ်ဆက်ဖွင့်မှုတွေလည်းရှိတယ်အောက်ဆီဂျင်ရရှိရလဲလက်ကတော့ဖြစ်ခြင်းရောနော်အောက်ဆီဂျင်တိုက်တယ်ရောဒါရီယာအောက်ဆီဂျင်ဆက်ယူနေရနေရတော့လုံးတယ်လက်ရှိအချိန်နေမှာလုံးဝပြည့်စုံပြီလို့ပြောလို့မရသေးဘူးပေါ့နော်တိုက်နိုင်လို့ကြိုးစားပြီးတော့လုပ်နေကြတယ်ဒါနဲ့ limitation တွေကတော့ရှိနေတယ
်အဲဒီတော့အဓိကအသက်တမျှရေးကြီးနေတဲ့အောက်ဆီဂျင်ယာယီဘလို့အကျဉ်းပြုချင်ပါလဲလို့မေယာမဥက္ကမောင်တင်က
အခုအပြင်ပုံကြီးကဆက်ယုံနေရတယ်တချို့ကျွန်တော်မန္တလေးဆက်ယုံနေရကလေးကဒီမန္တလေးတဲ့ဆိုတော့ကလေးတို့အဲ့ဒီပဲနေတို့သူကအဓိကထားပို့နေတာကျွန်တော်မန္တလေးမှာကလုံးဝလုံလောက်မှုမရှိဘူးပြက်လက်မှုဖြစ်နေတဲ့အတွေ့ဒီတောင်ရှိတဲ့သူတွေကတော့ဒီအောက်ဆီဂျင်ပိုင်းမှာအတက်နိုင်ဆုံးပေါ့ဖြည့်ဆည်းပေးစေချင်တယ်ပေါ့အခုကျွန်တော်တို့ဆိုရင်အခုနေဆက်တွေမှာလာလဲပဲအဆင်မပြေဘူးဖြစ်နေတာကိုယ်နိုင်ငံအတွက်ပေါ့လေဒီတရုတ်ကပဲဖြစ်ဖြစ်ရိုးရပဲဖြစ်ဖြစ်ဒီနေဆက်ကိတ္တရာတွေကလွတ်ကူစွာပေါ့အခုကျွန်တော်တို့မြန်မာနိုင်ငံမှာဘယ်မှဝယ်မရတော့အဓိက main နှမျိုးဖြစ်တဲ့ရန်ကုန်မှာလည်းမရှိတော့မန္တလေးမှာလည်းမရှိတော့ဘယ်မှဝယ်မရတဲ့အတွေ့ဒီဓာတ်ငွေအိုးတွေပေါ့လင်းမြန်စွာဘယ်အသုံးပြုနိုင်ရေးတောင်းရပေးဖို့လည်းပဲအနုညွတ်မေတ္တာရက်ခံဒီလိုကိုသားပေါ့ပန်ကြားခြင်းပါလေ
တကယ်တော့လက်ရှိကဘာမှာအပြင်းထန်ဆုံးကိုဗစ်မျိုးကွဲတဲ့မြန်မာနိုင်ငံမှာစတွေ့ပြီးကိုဗစ်တတရားလိုက်စပြင်းထန်လာချိန်မှာကျန်းမာရေးဝန်ထမ်းအားနည်းချိန်နဲ့သွားတိုက်ဆိုင်တဲ့စိန်ခေါ်မှုကြီးကိုလည်းရင်ဆိုင်နေရတယ်လို့ကြေညာသူတွေကဆိုပါတယ်ခင်ဗျ